သမ္မတဒေါ်နယ်ထရမ့်ကိုယာရုကဖေရှားနိုင်ရင်တရားဆွဲထားတဲ့အပေါ်ထက်လွတ်တော်မှာကြားနာစစ်ဆေးပွဲဟာဗိုလ်တုံးနေ့မှာတမဟုတ်ချင်းပဲစကားစစ်ထိုးပွဲအသင်ပြောင်းလဲသွားခဲ့ပါတယ်။သမ္မတရဲ့အမျိုးသားအကြံပေးပုဂ္ဂိုလ်ဟောင်းဂျွန်ဘိုတန်ကိုကြားနာပွဲကိုတက်တည်အဖြစ်ခေါ်ယူရေးမခေါ်ယူရေးဟာလွတ်တော်အမတ်တွေအကြအခြေတင်ပြောဆိုနေကြတဲ့အဓိကအကြောင်းအရာဖြစ်လာခဲ့ပါတယ်။သမ္မတကိုတရားဆွဲထားမှုမှာတရားလူထုတပွဲဆောင်ရွက်နေသူအောက်လွတ်တော်အမအဒမ်စရစ်ကတက်တည်မပါပဲနဲ့တရားမျှတတဲ့တရားစီရင်မှုတစ်ခုဖြစ်မှာမဟုတ်ဘူးလို့သမ္မတကိုတရားဆွဲထားမှုမှာဂျူရီလူကြီးများဖြစ်ဆောင်ရွက်နေတဲ့အထက်လွှတ်တော်အမတ်တရားဦးကိုပြောပါတယ်။သမ္မတထရမ်ကဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိစ္စစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုတောင်းဆိုခဲ့တာရဲ့ယူရချက်ကိုမေးခွန်းထုတ်เสียမှာမလို့ဘူးလို့လည်းသူကပြောပါတယ်။သမ္မတထရမ်ကတော့ယူကရိန်းကိုပေးမဲ့စီးရီအကူအညီကိုဆိုင်းငံ့ထားတာနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဘိုင်ဒန်ကိုစုံစမ်းစစ်ဆေးခိုင်းတဲ့အကြောင်းဆက်ဆက်ပြီးအပြည့်အစုံသဘောလုပ်ထားတာမရှိဘူးလို့ညွှန်းဆိုထားခဲ့ပါတယ်။ထက်လွတ်တော်ကြာနာပွဲမှာအဓိကတက်တည်ဖြစ်လာနိုင်သူအဖြစ်ယူဆခံထားရသူအမေရိကန်သမ္မတရဲ့အကြံပေးလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုတန်ဟာသမ္မတထရမ့်ကသူ့ကိုယာရုကမထုတ်ပယ်ခြင်းအထိသမ္မတထရမ့်နဲ့မကြာခဏတွေ့ဆုံခဲ့ရသူတူဖြစ်ပါတယ်။ယူကရိန်းကိုစီးရဲကူညီမပေးခင်ယူကရိန်းကဂျိုးဘိုင်ဒန်ကိစ္စကိုစုံစမ်းစစ်ဆေးစီရင်တယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့ဩဂုတ်လကသူ့ကိုတိုက်ရိုက်ပြောကြားခဲ့ကြောင်း The Room Where It Happened ခေါင်းစဉ်နဲ့မကြာခင်ထုတ်ဝေမဲ့စာအုပ်မှာဂျွန်ဘိုတန်ကထုတ်ပေါ်ရေးသားထားပါတယ်ခင်ဗျာ။